အစ္စရေးရဲ့စနေနေ့ကလေးချောင်းတိုက်ခိုက်မှုအတွင်း AP သတင်းအေဂျင်စီရုံးနဲ့ Al Jazeera သတင်းဌာနရုံးတွေရှိရာဂါဇာစီးတီးကအထက်မြင့်အဆောက်အုံတစ်လုံးပျက်စီးခဲ့ပါတယ်။ Israel နဲ့ Palestine ကြား2014ခုနှစ်နောက်ပိုင်းအစိုးရဆုံးအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေတာပါ။ Israel ဘက်ကဂါဇာကိုလေးချောင်းကတိုက်ခိုက်နေသလို Hamas စစ်သွေးကြားတွေကလည်း Israel ကိုဒုံးကျည်တွေနဲ့တုံ့ပြန်တိုက်ခိုက်ပါတယ်။ Israel နဲ့ Hamas ကြားငါးညာစစ်တိုက်အကြမ်းဖက်မှုဖြစ်ပါတယ်။လူနေအိမ်ကန်းတွေနောက်မီဒီယာတွေအပါအဝင်ရုံးခန်းတွေရှိရာ12ထပ်အဆောက်အုံကိုအစ္စရေးစစ်တပ်ကမတိုက်ခိုက်မီတနားရီအလိုမှာအဆောက်အုံပိုင်ရှင်ကတယ်လီဖုန်းနဲ့အကြောင်းကြားချက်ရရှိခဲ့ပါတယ်။အဲ့ဒီနောက်မှာအစ္စရေးဘက်ကဒုံးကျည်တွေနဲ့ပစ်ချလိုက်တာဖြစ်ပါတယ်။AP သတင်းအေဂျင်စီဝန်ထမ်းတွေနဲ့အဆောက်အုံမှာနေထိုင်ကြသူတွေချက်ချင်းပဲအဆောက်အုံကနေထွက်ခွာကြပါတယ်။ဒါပေမဲ့လည်း Al Jazeera သတင်းဌာနကတော့လေကြောင်းတိုက်ခိုက်မှုကြောင့်အဆောက်အုံပြိုကျနေမှုအတွင်းဆက်လက်သတင်းထုတ်လွှင့်ပါတယ်။ Al Jazeera ကနှုတ်ဆက်နေမှာမဟုတ်ဘူး။အခုပဲအမခံနိုင်ပါတယ်လို့ရုပ်သံတင်ဆက်သူအမျိုးသမီးကကြေညာခဲ့ပါတယ်။အဆောက်အုံကို Israel ဘက်ကတိုက်ခိုက်မှုအပေါ်တုံ့လှုပ်ခြောက်ခြားရာကြောင်း AP သတင်းအေဂျင်စီအကြီးအကဲနဲ့အမှုဆောင်ရရှိချုပ် Gary Prout ကကြေညာချက်မှာပြောဆိုပါတယ်။တိုက်ခိုက်မှုအကြောင်း Israel ဘက်ကသတိပေးချက်လက်ခံရရှိခဲ့ကြောင်းလည်းသူကပြောပါတယ်။AP သတင်းအေဂျင်စီဝန်ထမ်းတရားစင်နီးပါအသက်ဘေးကတည်တည်ကလေးကပ်ပြီးလွတ်မြောက်ခဲ့ရတဲ့တိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးအစ္စရေးဘက်ကရောအမေရိကန်နိုင်ငံခြားရေးဌာနဘက်ကပါအချက်လက်တွေရရှိရေး AP သတင်းအေဂျင်စီကစူးစမ်းမယ်အကြောင်းသူကပြောပါတယ်။စနေနေ့တိုက်ခိုက်ခံရမှုကြောင့်ဂါဇာမှာဖြစ်နေတာတွေကိုကဘာကများများဆဆသိရှိနိုင်တော့မှာမဟုတ်ဘူးလို့လည်း AP သတင်းအေဂျင်စီအကြီးအကဲကသတိပေးပါတယ်။ဟမတ်စ်တွေဟာမီဒီယာဌာနတွေကိုလူသားတိုင်းအဖြစ်အသုံးချနေတာဆိုပြီးအစ္စလာမ်ရဲ့ဆွေသွေးကြွအဖွဲ့တွင်ထောက်လှမ်းရရှိချက်အရအဆောက်အုံကိုဖျက်ဆီးရတာဖြစ်ကြောင်းအစ္စရေးစစ်တပ်ကအထောက်အထားတစုံတရာမပြဘဲပြောပါတယ်လွတ်လပ်တဲ့သတင်းမီဒီယာနဲ့သတင်းထောက်တွေရဲ့ဘေးကင်းလုံခြုံရေးအတွက်အစ္စရေးနဲ့ဓာတ်ရိုက်ဆက်သွယ်ထားပြီးဖြစ်ကြောင်းအမေရိကန်သမ္မတအင်ပီရိုပြန်ကြားရေးတာဝန်ခံဂျန်ဆာကီကတွစ်တက်လူမှုကွန်ရက်မှာရေးသားထားပါတယ်ရှင်